ကချင်စစ်ဘေးရှောင်ဒုက္ခသည်တွေနေရရင်မှာပြန်လည်အခြေချနိုင်မို့ဆိုရင်ကချင်ပြည်နယ်မှာဖြစ်နေတဲ့စစ်ပွဲတွေကိုတားဆီးနိုင်မှာဖြစ်မယ်လို့စစ်ရှောင်ဒုက္ခသည်တွေကိုကုညီကယ်ဆယ်ရေးတွေလှုပ်ဆောင်ပေးနေတဲ့အဖွဲ့အစည်းတွေကပြောဆိုလိုက်ပါတယ်။ဒုက္ခသည်တွေစစ်ရှောင်စခန်းမှာအခုလိုခိုလုံနေရတာဟာယာယီကိစ္စသာဖြစ်တယ်လို့နိုင်ငံတော်ဤတိုင်းနိုင်ငံပုဂ္ဂိုလ်တော်ဦးစန်းစုကြည်ကကချင်ပြည်နယ်မြစ်ကြီးနားမြို့စိန့်ဂျိုဇက်စ်ကက်သလစ်စစ်ရှောင်ဒုက္ခသည်စခန်းမှာဒီကနေ့ပြောဆိုခဲ့ပြီးကုညီကယ်ဆယ်ရေးအဖွဲ့တွေကအခုလိုပြောဆိုလိုက်ကြတာပါ။အကြောင်းစုံကိုတော့ကိုညံဝင်းအောင်ကစူးစီးတင်ပြပေးထားပါတယ
်။နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်တော်ဦးစန်းစုကြည်နဲ့အဖွဲ့ဟာအော်တိုဘာ19ဒီကနေ့နေ့လယ်ပိုင်းကမြကြီးနားမြို့ပါလာနာအရက်မှာရှိတဲ့စိန့်ဂျိုးဆက်ကက်သလစ်အသင်းတော်ကဖွင့်လှစ်ထားတဲ့ဆစ်ရှောင်ဒုက္ခသည်စခန်းကိုတွားရောက်ပြီးဒုက္ခသည်တွေအတွက်အထောက်ပံ့ပစ္စည်းတချို့ကိုပေးအပ်ရင်းဒုက္ခသည်စခန်းထဲဖွင့်လှစ်ထားတဲ့ရိုးရာရက်ကန်းစင်တွေကိုတွားရောက်လေ့လာခဲ့တာပါဒုက္ခသည်တွေဆစ်ရှောင်စခန်းမှာအခုလိုခိုလုံနေကြရတာဟာယာယီကိစ္စသာဖြစ်ပြီးမိမိတို့နေရရင်းမှာအမြန်ပြန်ပြီးအခြေချနိုင်အောင်အစိုးရဘက်ကစူးစမ်းလုပ်ဆောင်သွားမယ်လို့ဒေါက်ဆန်းစုကြည်ကစိန့်ဂျိုဆက်စစ်ဆောင်စခန်းမှာပြောသွားပါတယ်
။ဒီမှာရဲ့အဓိကကြည့်ရတဲ့ကတော့အားလုံးဟာကိုယ့်ရဲ့ကိုယ့်ရမှာကိုပြန်ပြီးအေးအေးချမ်းချမ်းဖွံ့ဖြိုးတဲ့ဆက်ဆံရေးနိုင်ဖို့ပဲဖြစ်ပါတယ်။ဒီလိုစခန်းလေးကိုလာရတဲ့အခါကပဲလို့ပဲစိတ်ထားအမြဲစိတ်ထဲမှာထားနေချင်ပါတယ်။ဒီလိုစခန်းလေးဆိုတာရေရှည်နေဖို့စခန်းလေးမှာဖြစ်တယ်ပါဘူး။ဒီလိုစိတ်ဓာတ်တွေလည်းဒီဘက်ကမရှိသေးပါဘူး။ငါတို့ရောငါတို့ရမှာတို့ရောကိုယ့်ခဲ့ရပြီဆိုတဲ့စိတ်ဓာတ်တွေမဟုတ်ခင်းနဲ့ခဏတစ်ခုဖြစ်ခဲ့ရပြီ။ဒါနဲ့တစ်ချိန်တစ်ခါမှပြန်ပြီးတော့တို့ရဲ့ရည်ရွယ်တွေကိုသူပြန်ပြီးထူတော်မယ်။တို့ရဲ့ရည်ရွယ်တွေရဲ့မိန်းမကြီးတွေစီတန်းခံနေရတဲ့ဖွံ့ဖြိုးရေးတွေအဲဒီဝိုင်းတော့လေဆိုတော့အဲ့ဒီစိတ်တွေကိုမိမိတို့အားပေးလို့လည်းအင်တာမှာအရေးကြီးပါတယ်။ဒါရောအနေနဲ့အဲဒီလိုနေရာစိတ်ဆုံးဖတ်သွားတဲ့ပြည်စီတန်းများဒီလိုပုံစံနဲ့တစ်ခါမှနေရတော့လုံးဝမသိမြောက်ပါဘူး။အများဆုံးကိုယ့်ရကိုယ့်ရမှာကိုယ်အေးအေးချမ်းချမ်းခွင့်ပြုတုတ်ရဲ့ဆောင်နေနိုင်ဖို့အတွက်ကိုကျွန်တော်တို့ညှိနှိုင်းပါတယ်။ဒီဟာအတွက်လည်းအတတ်နိုင်ဆုံးစူးစမ်းတော့မှာပါ။စူးစမ်းတဲ့ညမှာလည်းကျွန်တော်တို့ဒီ guidance ရှင်များကိုလည်းနိုင်ပြီးတော့ဝိုင်းဝန်းပြီးတော့ကူညီပေးကြပါလို့မြစ်တယ်ရခိုင်နေတယ်။ဒီကုန်းချုပ်ပဲ
။ဒေါက်တာစုကြည်ရဲ့အခုလိုပြောဆိုချက်ကိုကြားရတဲ့ဒုက္ခသည်တွေကစိတ်အင်အားဖြစ်မိတယ်လို့ပြောဆိုကြကြောင်းဒီကနေ့တွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့ဂယုနာလူမှုစည်းလုံးညီညွတ်ရေးအစင်းကမဆိုင်မှုကပြောပါတယ်။
IDP ဘက်ကတော့ဘာမှတင်ပြခွင့်မရှိဘူးပေါ့နော်အဓိကတော့သူကတော့ IDP ကက်မှာဒီမှာ IDP ရဲ့ address ကပြောသွားနေပြီးတော့ကက်မှာပဲတကယ်လုံးနေနေဆိုရင်စိတ်ထားကြီးမထားဖို့အတွက်ပေါ့နော်ဒီချင်းချင်းကြရင်ကိုယ့်ရဲ့ရိုက်ရွာပြန်ရမယ်ဆိုရင်စိတ်ဓာတ်ကအများနဲ့ထားဖို့အတွက်ပေါ့ဒီမှာသူကအားပေးသွားနေပေါ့ဒါတော့တကယ်လဲကြောက်တင်နေစက်ကလုံးတွေလုံးနေနေပေါ့နော်အဲဒီလို IDB တွေကိုလည်းတော်တော်များများကိုမင်းရှိတယ်ပေါ့သူတို့အမေနဲ့လည်းခွန်အားရတယ်လို့ပြောကြတယ်ပေါ့
စစ်ရှောင်စခန်းတွေဟာယာယီကိစ္စသာဖြစ်တယ်လို့ဒေါ်စုကပြောပေမဲ့လက်တွေ့မှာတော့ကချင်စစ်ရှောင်ဒုက္ခသည်တွေနေရရင်းမှပြန်အခြေချဖို့ဆိုရင်စစ်ပွဲတွေကိုတားဆီးနိုင်မှဖြစ်မယ်လို့မဆိုင်မှုကထောက်ပြပါတယ
်အဲဒါကတော့အဓိကတော့ဒီပြောမယ်စစ်ပွဲတွေစစ်ပွဲရှိနေမှာဒီစစ်တမ်းတွေကျွန်တော်တို့အချင်းဒီကဲအေးနဲ့ဆိုတော့သူတို့ကြားမှာဒီပေါ်မှာဖြစ်နေရှိရှိတဲ့အခြေအနေပေါ့အဲ့ဒီချင်းကမှအဓိကတော့ပြန်နေဖို့အလားအလာရှိနေပေါ့အမေတကယ်တကယ်လက်တွေ့မှာကျတော့ IDP တို့တချို့ရွာတွေမှာရှိသေးတယ်ပေါ့အမျိုးရှင်တွေလမ်းမှာချင်းချောက်တာတို့ဘာလို့အဲ့ဒီမျိုးရရှိသေးတယ်ဆိုတော့အမျိုးရှင်တို့ခဏပြောရဲလုံချင်းဆူချရတဲ့အခြေအနေပေါ့နော်အဲ့ဒီအခြေအနေကပြန်နေတဲ့အခြေအနေလို့ကျွန်တော်မြင်နေပေါ့စစ်ပွဲတွေရှိတဲ့အချိန်မှာပြီးတော့ဒီရဲ့ရက်ရွာတွေမှာခန်းမီချထားတဲ့တပ်ခန်းမီပေါ့နော်အဲ့ဒါကိုရုပ်တင်သွားတဲ့အချိန်မှာပြီးတော့ဒီမိုင်းကိစ္စတွေလုံးဝကိုရှင်းလင်းနေတဲ့အချိန်မျိုးအရှင်းအထည်ပေါ့နော်ဖြစ်နေလေကျွန်တော်ပူပြီးမှသူတို့အကျယ်ကစစ်ကြီးတန်းအတွက်လုံးလို့ရပြီဆိုတဲ့ပုံစံဖြစ်နေပေါ့
ကချင်ပြည်သားမှာ2017ခုနှစ်တည်းကစာပြီးကြော့ပြန်ဖြစ်လာတဲ့စစ်ပွဲတွေကြောင့်စစ်ဆောင်ဒုက္ခသည်စခန်း6ခုမှာဒုက္ခသည်ပေါင်း3000ကျော်ဝန်းကျင်ရှိနေပါတယ်ခင်ဗျာ